အာဖဂန်နစ္စတန်နိုင်ငံရဲ့အစ္စလာမ်ယာယီအစိုးရဖြစ်အင်္ဂါနေ့မှာပဲတာလီဘန်နဲ့ချိန်ညှိလိုက်ပြီးတာလီဘန်အဖွဲ့ကိုထူထောင်ခဲ့တဲ့ကွလွန်သူမူလာအိုမာနဲ့ယင်းနေ့ရဲ့မူလာဟာဆန်အခွန်ကဥဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်တာလီဘန်တွေကိုလက်နက်ကန်ဆန့်ကျင်နေတဲ့နောက်ဆုံးနယ်မြေတစ်ခုဖြစ်တဲ့ပက်ရှင်ဂျာကိုထိမ့်ချောက်သိမ်းပိုက်လိုက်တဲ့အကြောင်းကြေညာပြီးနောက်တစ်ရက်မှာပဲတာလီဘန်အဖွဲ့ကယာယီစုအုပ်ကိုကြေညာလိုက်တာပါအစိုးရဖွဲ့ဝင်တာဝန်ဟာယာယီစာဖြစ်ပြီးနောက်ထပ်ဝင်းကြီးနေရာတွေကိုမကြာခင်ဆက်လက်ကြေညာမှာဖြစ်တဲ့အကြောင်းလည်းတာလီဘန်ပြောဝင်ရဇဘီဟူလာမူဂျာဟစ်ကကမ္ဘာမျိုးတော်ကတင်းနာရှင်လုံးမှာပြောဆိုသွားပါတယ်ခမန်းကြီးအသက်60ကျော်အရွယ်အခွန်ကတော့တာလီဘန်အစိုးရဖွဲ့ကြီးညာလိုက်တဲ့ပေါ်အောင်မြင်မှုဖြစ်တာလီဘန်အဖွဲ့စတင်ထူထောင်ခဲ့ရာနိုင်ငံတောင်ပိုင်းကကန်ဒါဟာမြို့မှာပြောဆိုခဲ့တာပါတာလီဘန်အဖွဲ့နိုင်ငံရေးဌာနအကြီးအကဲမူလာအတူဂန်နီပါရာဒါကတော့ယာယီစုရဲ့ဒုတိယဝန်ကြီးချုပ်ဖြစ်နေတာဝန်ယူသွားမှာပါပြည်ထောင်ဝန်ကြီးတာဝန်ကိုတော့ဆီရာဂျူဒင်ဟာခနီကနိုင်ငံရေးဝန်ကြီးဖြစ်အာမီယာခန်မူတာကီနဲ့တာလီဘန်အဖွဲ့ထူထောင်သူအိုမာရဲ့သားဖြစ်သူမိုဟာမက်ယာကုပ်ကတော့ယာယီကာဝေးဝန်ကြီးတာဝန်တွေကိုအသီးသီးယူကြမှာပါယာယီပြည်ထောင်ဝန်ကြီးဖြစ်လာတဲ့ဟာခနီကအမေရိကန်ကနိုင်ငံတကာအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာခနီကိုရက်ကိုဦးဆောင်သူဖြစ်ပြီးသူ့ကိုဖမ်းမိအောင်တရင်ပေးနိုင်ရင်ဒေါ်လာ100,000ပေးဖို့လဲအမေရိကန်ကစုငွေထုတ်ခံထားသူဖြစ်ပါတယ်